ကွန်ဂိုဒီမိုကရက်သမ္မတနိုင်ငံမှာအီဘိုလာကူးစက်ရောဂါပိုးကြောင့်သေဆုံးသူ2000အထိရှိသွားပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတောက်ချာနေမှာသတင်းထုတ်ပြန်ပါတယ်။ဒီသေဆုံးသူအရေအတွက်ကို WHO ကအတည်ပြုနိုင်ခဲ့ပြီးနောက်ထပ်အလားအလာရှိသူအရေအတွက်ကမှတ်တမ်းတင်ရလောက်အောင် 3000 အထက်မှာရှိမယ်လို့ဆိုပါတယ်။အီဘိုလာဗိုင်းရပ်စ်ပိုးဟာနေရာသစ်တွေစီကိုဆက်လက်ပြန့်နှံ့ခဲ့ပြီးပြီးခဲ့တဲ့တလခွဲအတွင်းအရေအတွက်ရောကြမသွားဘဲအပတ်စဉ်ကူးစက်မှုနှုန်းကပြင်းပြအားဖြင့်59ယောက်လောက်ရှိခဲ့တယ်လို့ WHO ကပြောပါတယ်။ကွန်ဂိုအရှေ့ဘက်ချမ်းကလူနှစ်သိန်းကျော်ကိုဂျိုတင်ကာကွယ်ဆေးထိုးတာကုသတာတွေလုပ်ခဲ့ပေမဲ့အီဘိုလာဗိုင်းရပ်စ်ပိုးကဆက်ပြန့်နေတယ်ဖြစ်ပါတယ်။ရောဂါကူးစက်ခံနေရတဲ့နေစုံနယ်ပြားဒေသနဲ့ပြည်ပကားတွေဖြစ်နေတဲ့ဒေသတွေမှာလူတွေကဆရာဝန်တွေ၊ကျန်းမာရေးလူသားတွေကိုအယုံကြည်မရှိတာကြောင့်ရောဂါထိန်းချုပ်နိုင်ရေးအတွက်ကျန်းမာရေးဝန်ထမ်းတွေအားထုတ်နေရပါတယ်။2018ဩဂုတ်လကစပြီးအီဘိုလာကြောင့်သေဆုံးသူ2000နီးပါးရှိလာခဲ့ပါတယ်။